အခြားသေးခင်ကအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck က VOA အသံလွှင့်ဌာနကဝိုင်းရင်သတင်းသမား LG Vibrash ကို VOA ရဲ့ယာယီဒါရိုက်တာဖြစ်နေခန့်အပ်လိုက်ပါတယ်။အခုလို VOA ယာယီအကြီးအကဲဖြစ်နေခန့်အပ်တာကို Mr. Peck ကအင်ကာနေမှာဝန်ထမ်းတွေကိုအီးမေးလ်ပေးဖို့ကြေညာခဲ့တာဖြစ်ပြီးအမေရိကန်အစိုးရထောက်ပံ့ပေးထားတဲ့တခြားပင်မသတင်းမီဒီယာတွေအတွက်ယာယီအကြီးအကဲအမည်စင်းတွေကိုပါပေးဖို့ခဲ့တာမှာ Mr. Vibrash ဟာ2006ခုနှစ်ကစပြီး VOA ရဲ့ Eurasia ဌာနကွယ်ဒါရိုက်တာဖြစ်နေတာဝန်ထမ်းဆောင်နေတာဖြစ်ပြီး Russia, Ukraine, Armenia, Georgia နဲ့ Balkan ဒေသတွေမှာရှိတဲ့ VOA ပရိသတ်တွေအတွက်အစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်ပေးသူဖြစ်ပါတယ်သူဟာအယ်ဘေးနီးယားဌာနရဲ့အကြီးအကဲဖြစ်လဲတာဝန်ယူနေသူပါကိုလံဘီယာတက်ကသူကနိုင်ငံရေးသိပ်ပံပါရဂူဘွဲ့ရထားတဲ့မစ္စတာဘိုင်ဘရက်ရှာအယ်ဘေးနီးယားအကူပြောင်းကာလဒီမိုကရေစီခီးချမ်းအပါအဝင်စာအုပ်ပေါင်း၄ဦးကိုရေးသားခဲ့သူဖြစ်ပါတယ်ဒီလအစောပိုင်းတုန်းက USAGM အကြီးအကဲသိက်ကလက်အောက်ခံသတင်းဌာနတွေကအကြီးအကဲတွေကိုအလုပ်တွေဖြုတ်မပစ်ခင်ရပ်ပိုင်းတွင်းမှာပဲ VOA အကြီးအကဲဖြစ်တာဝန်ယူထားတဲ့အမန်ဒါဘန်နက်နဲ့ဒုတိယအကြီးအကဲတို့ကနှုတ်ထွက်သွားခဲ့တဲ့နောက်မှာ Mr. Vibrash ကိုအခုလိုခန့်အပ်လိုက်တာဖြစ်ပါတယ်။အခုလိုခန့်အပ်လိုက်တဲ့အချိန်ဟာ VOA ရဲ့သတင်းတိဖြတ်မှုပေါ်မှာစောင့်ကြည့်စစ်ဆင်မှုတွေအချိန်မြင့်လာနေတဲ့ကာလလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲ USAGM တယောက်က Cuba အသံလွှင့်ဌာနရုံးတွက်ယာယီလက်ထောက်အကြီးအကဲဖြစ်တဲ့ Jeffrey Scott Shapiro လွတ်လပ်တဲ့အာရှတန် RFA ရဲ့ယာယီအကြီးအကဲဖြစ်တဲ့ Prem Swasran Ponnadurai အရှိလေပိုင်းသတင်းမီဒီယာကွန်ရက်အတွက်Kelly Sullivan နဲ့လွတ်လပ်တဲ့ဥရောပအသံအတွက် Daisy Sindler တို့ကိုယာယီအကြီးအကဲတွေဖြစ်နေခန့်အပ်ကြောင်းကြေညာခဲ့တာပါ